ကိုရီးယားရုပ်သံထံတွေဖြစ်ကြတဲ့ KBS, MBC နဲ့ SBS ကကယူခဲ့ကြတာဖြစ်ပြီးတော့မစ္စတာမွန်ကမဲရီရဲ့43ရာခိုင်နှုန်းကိုအနိုင်ရနေတယ်လို့စစ်တမ်းမှာဖော်ပြနေတာပါ။ဒါကရွေးကောက်ပွဲမတိုင်ခင်တုန်းကလုပ်ခဲ့တဲ့လူမှုစစ်တမ်းနဲ့လည်းကပ်ညီပါတယ်။မစ္စတာမွန်ဟာသူ့ရဲ့ပြိုင်ဘက်သမ္မတလောင်17ယောက်ထက်လူမှုထောက်ခံမှု20ရာခိုင်နှုန်းပိုပြီးတော့ရနေတဲ့အကြောင်းကိုရွေးကောက်ပွဲမတိုင်ခင်ဒီလူမှုစစ်တမ်းတွေမှာလည်းဖော်ပြခဲ့တ ခဲ့ပြီးတဲ့နောက်မှာကျင်းပတဲ့ဒီကိရွေးကောက်ပွဲမှာတော့မဲပေးသူအရေးအတွက်ဟာတမန်ဝင်တဲ့အထင်ပြပြခဲ့ပါတယ်။မဲပေးခွင့်ရှိသူကိုရီးယားနိုင်ငံသား42တန်းမဲပေးဖို့မှတ်ပုံတင်ခဲ့ကြပြီးတော့ဒီထက်က80ရာခိုင်နှုန်းကျော်လာရောက်မဲပေးခဲ့ကြတဲ့အကြောင်းအမျိုးသားရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်။ဒါမှ1998ခုနှစ်တုန်းကကင်ဒီချုံသမရအဖြစ်ရွေးကောက်တင်ရောက်ခဲ့ရတဲ့ရွေးကောက်ပွဲမှာမဲပေးတိုင်ခွင့်ရှိသူတွေက 80.9% ရာခိုင်နှုန်းကျော်မဲပေးခဲ့ကြတဲ့ဖြစ်ရပြီးရင်တောင်ကိုရီးယားနိုင်ငံမှာမဲပေးသူအများဆုံးရှိခဲ့တဲ့ရွေးကောက်ပွဲဖြစ်ပါတယ်ရှင်။